Israel and Hamas တွေကြာရထားတဲ့သဘောတူညီချက်အရအကျဉ်းသားလဲလှယ်တက်တဲ့အကျဉ်းဖြစ်နေ Hamas တွေဖမ်းထားတဲ့ Israel 3ဦးနဲ့ထိုင်း5ဦးပါတယ်စုစုပေါင်းဒဇာဂန်ရှိဦးကျတဲ့ပြည်နယ်မှာပြန်လွတ်လာပြီလို့ Israel စစ်တပ်ကပြောပါတယ် Israel စစ်တပ်ကအမျိုးသမီးတပ်သား Again Baga ကိုဂါဇာမြောက်ပိုင်းကဂျာဗာလီယာဒုက္ခသည်စခန်းမှာချက်ချင်းဖြတ်ကိုလွှဲပြောင်းပေးခဲ့တာပါယခုတော့ Israel ကသူ့မိဘတွေစီကိုပြန်ရောက်သွားပါပြီသူမှလွတ်လာပြီးနိုင်နိုင်ငံအကြံမှာပဲဂါဇာတောင်ပိုင်းကခန်းယူခြင်းမှာရှိတဲ့ကျချင်းတွေကနေတဆင့်နောက်ထပ်ဒဇာဂန်တွေဖြစ်တဲ့အစ္စရေးနှုတ်ရဲ့ထိုင်းနိုင်ငံသားတွေအစ္စရေးစစ်တပ်စီပြန်ရောက်လာတာဖြစ်ပါတယ်။ကျချင်းတွေတပ်ဖွဲ့ရဲ့ကားတွေပတ်လည်မှာပါလက်စတိုင်းလူအုပ်ကြီးဝိုင်းနေတဲ့အတွက်ဒဇာဂန်ပြန်လွတ်ပေးရမှာကြံ့ကြာခဲ့ရတာပါ။တနတ်သမားတွေဝိုင်းထားတဲ့ဒဇာဂန်တွေပြန်လွတ်လာခဲ့ပြီးတဲ့နောက်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူကဒီဒဇာဂန်တွေကိုပြန်လွတ်ပေးတဲ့မြင်ကွင်းဟာအတော့ကိုထိတ်လန့်တုံးလို့ရှာကောင်းချောင်းနဲ့အပြစ်ရဲ့ဂျောင်းဝင်ညှိနှိုင်းပေးသူတွေအနေနဲ့ဒဇာဂန်ရဲ့လုံခြုံမှုရှိဖို့နဲ့ဒီလိုဆိုးရတဲ့ပုံစံမျိုးမတွေ့ရအောင်လုပ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Israel ကာကွယ်ရေးဌာနကအခုပြန်လွတ်လာတဲ့ထိုင်းနိုင်ငံသား9ဦးနဲ့အတူပြန်လွတ်လာတဲ့ Israel နိုင်ငံသားနှုတ်က Abel Hawood နဲ့ Gary Moses တို့ဖြစ်တယ်လို့အတည်ပြုပါတယ်။ Israel ဘက်ကလည်း Palestine အချင်းသား130ကိုပြန်လွှတ်ပေးပါတယ်။ဒီထဲမှာ Israel ကိုတိုက်ခိုက်မှုကြောင့်တသက်တကျွန်းကြာခံနေရသူ32ဦးပါဝင်ပါတယ်။